မင်္ဂလာပါခင်ဗျာဒီဒီဘက်ဖတ်မှတ်သားစကားများအစီအစဉ်မှာသတင်းမီဒီယာတွေလူမှုရေးမီဒီယာတွေမှာလူပုဂ္ဂိုလ်တွေပြောကြားကြတာတွေကမြန်မာနိုင်ငံရေးလူမှုရေးနယ်ပယ်အတွက်အကျိုးအကြောင်းဆိုးကောင်းတက်ရောက်ဖွယ်ရာရှိတဲ့ပြောစကားတချို့ကိုသတိထားမှတ်သားမိတဲ့စကားတွေအဖြစ်ပြန်ဖောက်သည်ချလိုပါတယ်ထမင်းဝအောင်စားထားလို့ပြောတဲ့သူကိုပုံမှန်တက်ပြီးဖမ်းဆီးတာမျိုးကိုအခုခေတ်မှကြားဘူးကြောင်းအလုတ်လုံနိုင်ဖို့ထမင်းဝအောင်စားဖို့လိုတာကိုပြောတာဖြစ်ကြောင်းမစိုးရင်တိုက်တဲ့ကအမျိုးဘာသာသာသနာဥဆောင်လှူရှားသူတူဦးဖြစ်တဲ့ဥဝိရသူကပြောလိုက်ပါတယ်။ရန်ကုန်အင်းစိန်ရွာမှပြည်ရည်စာကျင်လိုက်မှာဖေဖော်ဝါရီလ18ရက်နေ့ကကျင်းပတဲ့ရခင်မဘာသာအဖွဲ့မှဥက္ခရတာဝန်ယူခဲ့တဲ့အင်းစိန်ရွာမှဆရာတော်ဗတ္တန္တတိလောကဘိဝန္တရဲ့89နှစ်မြောက်မွေးနေ့မင်္ဂလာအလှူမှာရှင်းနေဥကိုနီကိုတက်ဖြတ်ခဲ့တဲ့ဥကြည်လင်းနဲ့အပေါင်းပါတွေပြောဆိုခဲ့တယ်လို့သတင်းတွေထွက်ပေါ်ထားတဲ့ထမင်းဝအောင်စားတာဆိုတဲ့ဇာတ်ကားကိုတန်ဃာတော်များနဲ့လူပိသက်တွေရဲ့ရှေ့မှာအခုလိုတိုင်တယ်ပြောကြားလိုက်တာဖြစ်ပါတယ်
ကျေးဇူးရှိဓမ္မဆရာတော်ဆရာကြီးရဲ့ဝိနေမှာအားလုံးဆရာတော်ကြီးရဲ့စေတနာမေတ္တာတွေကိုတုတ်ပြန်တဲ့အနေနဲ့ဘယ်မှာလုံးကြသွားအောင်ဟောလာစမ်းသမီးဝအောင်စားထ
သာသနာတော်တရားလုံးကိုမထီမဲ့မြင်ပြုမှုနေထိုင်ပြီးဝီနီတော်နဲ့မညီတဲ့ယဟန်တန်ဃာတော်တွေကိုဓမ္မဆက်ကနေအာဏာဆက်နဲ့အရေးယူနိုင်ရေးညွှန်ကြားပေးဖို့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုကနိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါစုံကြီးအစည်းအဝေးမှာလျှောက်ထားလိုက်ပါတယ်။ရန်ကုန်ကဘာအေးကုန်းမြစ်မှာဖေဖော်ဝါရီလ20ရက်နေ့ကကျင်းပတဲ့16ကြိမ်မြောက်တန်ခါနာဟာယက48ပါစုံကြီးအစည်းအဝေးမှာဦးအောင်ကိုကအခုလိုလျှောက်ထားခဲ့တာဖြစ်ပါတယ်
။သူတို့ယဟန်တန်ဘေရသာသနာတော်ရဲ့ကျေးဇူးကိုမဆောက်မိမိတို့တမေဘူးတဲ့တတိမြောက်ပေးသာသနာတော်တရားလုံးကိုမစီပြင်းပြီးပြုဖို့ဒီနေ့ကြားပြီးတော့ပါသူကတို့ယူလူမိတ်ကြီးအောင်ဆရာပရိသတ်ကိုဒီဟန်တော်သာမေကောင်းသူကြီးအပြုသိခံပေးမိရရောစီတည်ရဲ့ရသဗျာသာသနာကြီးရရှိဖို့လည်းအံရွေပြုရရရှိပြီပါခ
င်ဗျာဒီလိုလျှောက်ထားရမှာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ဥက္ကရာပမောဆရာတော်ကြီးကအချို့သောယဟန်တာမဏိများဟာမကြည်ညိုသေးတဲ့ပုံကိုယ်တွေကိုကြည်ညိုအောင်ကြည်ညိုပြီးပုံကိုယ်တွေကိုစတဲ့တဘူးတိုးကြည်ညိုအောင်မပြုတ်ကျင်ကြပဲကြည်ညိုပြီးပုံကိုယ်တွေအကြည်ညိုပြက်အောင်မကြည်ညိုသေးတဲ့ပုံကိုယ်တွေမကြည်ညိုသထက်မကြည်ညိုအောင်ရှင်ဟန်တို့နဲ့မသိမ့်လျော်တဲ့သာသနာဂုံသိမ်းညှိုးမေးစေတဲ့အလုပ်တွေကိုပြုလုပ်နေတာတွေ့မြင်ကြားသိနေရကြောင်းတန်ခါမဟာနာယကဆရာတော်တွေကိုလျှောက်ထားခဲ့ပါတယ်
။ရှင်ဟန်တို့ရဲ့အတေတော်တော်အာရမဘုရားဘုရားတွေဒီလိုပဲကြားပြုလုပ်ကြတာဒီကိုဆရာတော်များပြုနေကြတဲ့ရပါလိမ့
်လွတ်တော်အသီးသီးကနေအစိုးရဝန်ကြီးဌာနတွေကိုမေးခွန်းထုတ်မေးမြန်းပြီးအပြန်အလှန်ထိန်းချုပ်နေရမှာဝန်ကြီးဌာနတချို့ဟာအနာဘောဒုက္ခဖြစ်ပြီးတော့မကြေမနက်ဖြစ်တာတွေရှိနေတယ်လို့ပြည်သူ့လွတ်တော်ဥက္ကရာဦးဝင်းမြင့်ကပြောလိုက်ပါတယ်။ဖေဖော်ဝါရီလ19ရက်နေ့ကပြည်သူ့လွတ်တော်အစည်းအဝေးမှာဦးဝင်းမြင့်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။အဲ့တော့အဲ့ဒီကိုကိုယ်စားလှယ်ပြီးဆွေးနွေးတယ်ဆိုတာကိုယ်စားလှယ်ရဲ့ပါလီမန်ကြီးကိုဗတ်ဆိုင်ရဲ့ချက်တင်ဘယ်လန့်စ်ပေါ်ရဆွေးနွေးတာဖြစ်ပါတယ်။အဲ့ဒီလိုဆွေးနွေးတာကိုတချို့ဦးကြီးဌာနအနေနဲ့သူတို့ဦးကြီးဌာနကိုဝေဖန်တယ်ထုံးတဲ့ဖြစ်ရင်အဲ့ဒီလိုကိုယ်ပိုင်တော်တွေဆွေးနွေးလို့မရဘူးမင်းများလို့မရအစိုးတင်လို့မရဘူးဝိမာန်ထုံးတဲ့သူမရတီရဲဦးနဲ့မြို့ဦးနဲ့ညီစီစီကနဲ့ညီလုံလုံးနဲ့ညီမှန်မှန်ကန်ကန်လုပ်ဖို့လိုပါတယ်အမှန်ကန်ကန်မလုပ်ရှိရှိရင်တော့ဒီအခွင့်အရေးကကိုယ်စီတွေမှာရှိနေတာဒါကချက်ကြီးတယ်ဘောဖွဲ့ဒီကုန်ချင်းကဦးနဲ့စက်ပြေကာကြီးကပြင်းထားတဲ့လုပ်တယ်အာနာအဲ့ဒီအာနာကိုမကြည့်ပုံရွှေစီဘူးဆိုရင်ကိုယ့်ဘက်ကကျွန်တော်ကပြောဘူးဥရိညူရိလုံးလုံးကြီးညာစီစီစီကလည်းလောက်ရဘူးဘာလဲ
ဒါတော့ဥဝင်းမြေပြောတော့တာပါဒီတဲရဲကအရာရှိဟောင်းတချို့ဥဆောင်တဲ့မီဒီယာအမေရိကန်အထူးသတင်းတောက်တွေကိုအရေးယူသွားမယ်လို့သမရယုံပြောခွင့်ရပုဂ္ဂိုလ်ဥဆောင်ထေးကပြောလိုက်ပါတယ်ဖေဖော်ဝါရီလ21ရက်နေ့ကနေပြည်တော်မှာကျင်းပတဲ့မန်တိုင်၄ရက်ဆွေးနွေးပွဲမှာအခုလိုပြောကြားရတာဖြစ်ပါတယ
်နောက်အထူးဆုံးတော့ဆိုပြီးတော့ဒီလိုမျိုးဟိုလူလူပေါ်ပေါ့နော် နိုင်တဆင်းနဲ့လုပ်နေတာလည်းမလုပ်ဘူးအဲ့ဒါလည်းပြည်ကျဲရေးကိုကျွန်တော်ပြောတာဘာကြောင့်လဲဆိုတော့အထူးသတင်းတော့အဲ့ဒီအတင်းအတင်းပေါ့နော်သူ့အဖွဲ့ရဲ့နာဂတွေကအရင်ကပြည်ကျဲရေးကရရှိကြည့်အဟောင်းနေဖြစ်လက်ရှိမှာလည်းတချို့ဟိုပတ်သက်မှုတွေရှိတယ်ဆိုတဲ့အတွက်ကျွန်တော်တို့ပြည်ကျဲရေးဝန်ကြီးဌာနရဲချုပ်အကုန်လုံးပြောထားတယ်နော်ပြောထားပြီးတော့ဟိုတဖြည်းဖြည်းနဲ့တော့အဲ့ဒီဟာတွေသူတို့လုပ်တာတွေ ခိုင်းတာတွေရော့သွားတော့ကျွန်တော်မှန်တာ
ဥစော်ထေးပြောသွားတာပါအချုပ်အခြာအာဏာကိုတစိုက်တဒေသကိုတိုင်းရင်းသားတွေကိုပေးတဲ့နေ့ဟာပြည်တော်စုတိုင်းရင်းသားအလုံးပြောရမယ့်နေ့ပါလို့ဒေါက်တာအေးမောင်ကပြောလိုက်ပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကစစ်တွေမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးစဉ်ဒေါက်တာအေးမောင်ကအခုလိုပြောကြားရတာဖြစ်ပါတယ်
။အဲ့တော့ကျွန်တော်တို့ပါတီနိုင်ငံရေးကိုလုပ်တယ်။အမျိုးသားပြန်လည်ရင်ရာစီကိုလုပ်တယ်။ပြည်တွင်းစီရက်စီကိုလုပ်တယ်။အားလုံးပါဝင်တဲ့နော်ညှိနှိုင်းမှုတစ်ခုရှိရင်ကျွန်တော်တို့သွားကျင်တဲ့ပန်းနိုင်ပေါ့ဗျာ။နော်အချုပ်အခြာအာဏာတစိုက်ဒေသကိုတိုင်းရင်းသားတွေကိုပေးတဲ့ပြည်ထောင်စုဖြစ်ရင်အားလုံးပြုံးမင်းနေပဲအဲ့တော့ဒန်းတူညီမျှမှုခင်ဗျားတို့ကျွန်တော်တို့သိတဲ့ခွင့်တူညီမျှဝါဒဖြူစင်းတဲ့တိုင်းပြည်ကြီးဖြစ်လာမှာပေါ့အဲ့ဒါကျွန်တော်တို့ညီမှန်ချက်ပါ
ဒေါက်တာအေးမောင်ပြောကြားသွားတာဖြစ်ပါတယ်အစိုးရတဲ့လက်ထက်မှာပြည်နယ်အစိုးရနဲ့ဗဟိုအစိုးရကရခိုင်ပြည်သူတွေနဲ့ကင်းကွာလာတဲ့အလျောက်ရခိုင်ပြည်သူတွေဟာလည်းပို့ပြီးတော့ပြင်းထန်အဆွမ်းရောက်တဲ့သဘောတွေတွေ့လာရတယ်လို့ AMB ပါတီကခေါင်းဆောင်တူဦးဖြစ်သူဦးလာဆိုတာပြောလိုက်ပါတယ်ဖေဖော်ဝါရီလ20ရက်နေ့က VOA မြန်မာပိုင်းမျက်မှောက်ရေးရအစီအစဉ်တစ်ခုမှာဦးလာဆိုတာအခုလိုသုံးသပ်ပြောကြားရတာဖြစ်ပါတယ်
ကျွန်တော်တတိထမင်းရတခုရှိတယ်ရခိုင်ပြည်မှာရှိတဲ့လူထုဟာနည်းနည်းပို့ပြီးတော့ radical ဆန်လာသလားလို့ဟိုပထမ၅နှစ်ပေါ်လေဦးသိန်းစင်အစိုးရလက်ထက်တော့ဦးလှမောင်တင်တို့ဘိုလ်ချုပ်မမောင်အောင်တို့လက်ထက်တုန်းကတော့နည်းနည်းဒီလောက် radical မဆန်ဘူး radical မဆန်ဘူးသူတို့လည်းနည်းနည်းလူထုနဲ့လည်း flexible ဖြစ်တယ်လူထုကိုလည်းပေါင်းတတ်တယ်တင်းတတ်တယ်ဂိုင်းတွေတတ်တယ်နော်အခုဟာကနည်းနည်းလူထုနဲ့ကင်းကွာသလိုဖြစ်တယ်လူထုပေါ်မှာလုပ်တဲ့ policy တွေမှားလာတယ်ဒီခုနကပြောလူထုနဲ့တဟဇာတာမဖြစ်ဘူးခါကြတော့လူတွေဟာပိုပြီးတော့ radical ဆန်လာတယ်ဒီအစိုးရတွေကိုအကောင်းမမြင်ဘူးလွတ်တော်တွေကိုလည်းအကောင်းမမြင်ဘူးနောက်ဒီလိုမျိုးဥပဒနာတွေဖြစ်တဲ့ခါမှာပူဆိုးသွားတယ်နော်ဒါဆိုဒါ radical ကို tempo short ဖို့တက်ဆိုရင်ဘ ਹੁ အစိုးရအတွင်းနဲ့ဘ ਹੁ အစိုးရနဲ့တော့ပြည်နယ်ဆွတ်နေလောက်လူထုကို liberalize လုပ်ပေးရမယ်နည်းနည်းဟိုကျွန်တော်တို့စီပွားရေးလွတ်လပ်မှုတွေတခြားလွတ်လပ်မှုတွေเนาะကျွန်တော်တို့ဖွဲ့စည်းပုံဆိုင်ရာလွတ်လပ်မှုတွေနဲ့ဒီသားတွေကို liberalize လုပ်ပေးရမယ်အဲ့ဒီ liberalize မပေးဘူးဆိုရင်ကျွန်တော်တို့ဟာဒီမိုကရေစီခွင့်လည်းမခံစားဘူးတရားစတာလည်းမခံစားဘူးငါတို့ကိုဖိနှိပ်တယ်ငါတို့ရှာနေတယ်ဒီလွတ်တော်ဟာမတိကျမရှိဘူးဒီမိုကရေစီဟာတိကျမရှိဘူးလို့သူမြင်လာလိမ့်မယ်တစ်ဖက်မှာလည်းဒီဘက်ကဒီ terrorist တွေဝင်လာတယ်ဒါဘင်္ဂလီတွေကလည်းအဲ့လိုမူမှန်တဲ့သဘောထားတွေနဲ့အမျိုးမျိုးပြည်ထောင်စုကို pressure ပေးနေချိန်မှာပြည်သူတွေရားထဲမှာအဲ့ radical ဆန်လာတယ်ဆိုတာတိုက်ပြည်တွေဘလို့မှမကောင်းဘူ
းဦးလာဆိုပြောတော်တာဖြစ်ပါတယ်အခုတော့မှတ်မှတ်သားသားစကားများအစီအစဉ်ကလည်းလောက်ပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ